လက်ရှိမြန်မာနိုင်ငံရဲ့ဗန်ဒိုင်းနစ်ကိုဧပြီလ၁ရက်နေ့ကနေမတ်လ30ရက်နေ့အထိသတ်မှတ်ထားတာဖြစ်ပြီးသမ္မတရဲ့တဝန်လာမှာအောက်တိုဘာလ၁ရက်နေ့ကနေစက်တင်ဘာလ30ရက်နေ့ကိုပြောင်းလဲဖို့ဖော်ပြထားပါတယ်။အဲ့လိုဗန်ဒိုင်းနစ်ပြင်ဆင်လိုက်တဲ့အတွက်တိဆောက်ရေးဝယ်ယူရေးလုပ်ငန်းတွေမှာ၈လခန့်ပွင့်လင်းရသည့်ရရှိတာဗန်ဒိုင်းနစ်စတင်ချိန်နဲ့နှစ်သက်ကူရုံးပရဲ့တိုက်ဆိုင်မှုမရှိတာစတဲ့အသာချက်တွေရှိတယ်လို့နိုင်ငံတော်သမ္မတရဲ့တဝန်လာမှာပါရှိပါတယ်။အဲ့ဒီပေါ်ဆွေးနွေးတဲ့ကိုယ်စားလှယ်16ဦးတွေကတမရတော်ကိုယ်စားလှယ်2ဦးအပါအဝင်ကိုယ်စားလှယ်အချို့ကအဲ့ဒီပြောင်းလဲမှုအပေါ်ပြန်လည်သုံးသပ်ဖို့နဲ့အခက်အခဲတွေရှိလာနိုင်တဲ့အကြောင်းဒီကနေ့ဆွေးနွေးခဲ့ကြပါတယ်။တမရတော်ကိုယ်စားလှယ်ဘုံမူတောင်းထိုက်ဆိုးကပြန်လည်သုံးသပ်ဖို့အခုလိုဆွေးနွေးပါတယ်
။2016-2019ဘန်ဒိုင်းနဲ့အတီဗီ30ခွင့်ရဝေစုစုပေါင်း21,550 .87 ဘီလီယံရှိပြီးဝန်ကြီးဌာနများရဲ့တိဆောက်ရေးလုပ်ငန်းများအတွက်ရာသားခွင့်ပြုငွေမှာ6635.63 billion ဖြစ်တဲ့အတွက်ဘတ်ဂျက်ခွင့်ပြုငွေ6ရာခိုင်နှုန်းသာရှိပြီးတည်ဆောက်ရေးလုပ်ငန်းအများစုကိုတော့ကုမ္ပဏီများကသာစောင့်နေခြင်းဖြစ်ပါတယ်။ဒုဖြစ်ပါ၍ဘတ်ဂျက်ရဲ့62.4ရာခိုင်နှုန်းကိုအခြားကဏ္ဍများတွင်အသုံးပြုနေတဲ့အတွက်တည်ဆောက်ရေးကိုအကြောင်းပြုပြီးဘတ်ဂျက်ကာလပြောင်းလဲလိုခြင်းမှာစီလောမှုမရှိကြောင်းဖြစ်ရှိရတဲ့အတွက်ပြန်လည်စဉ်းစားသုံးသပ်ရန်လိုအပ်ကြောင်းအကြံပြုလိုပါတယ
်။ဒါအပြင်မြန်မာနိုင်ငံရဲ့ပြည်ပကျွေးမီ American Dollar တန်ပေါင်း9500ကျော်တွေကတန်ပေါင်း 2,000 ကျော်ပေးဆက်ရမယ်ဂျပန်အိန္ဒိယစတဲ့ကျွေးမီပေးရမယ်နိုင်ငံတွေရဲ့ဗန်ဒိုင်းနှစ်တွေနဲ့ချိန်ကိုက်တင်တယ်လို့လဲတမရတော်ကိုယ်စားလှယ်ဒုတိယဘူမူကြီးတောင်းစိန်ကပြောပါတယ်လူသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကတော့ထောက်ခံဆွေးနွေးကြပါတယ်ပြည်ထောင်စုလွှတ်တော်ပြည်သူ့ငွေစင်ပူးပေါင်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကအခုလိုပြောပါတယ
်ဒီနေ့ကျွန်တော်ပြောရတော့ကျွန်တော်အမြင်ပြပြမယ်ဆိုလို့ရှိရင်ဒီနေ့ကကျွန်တော်ကနိုင်ငံတိဆောက်နေတဲ့ကာလအခြေခံအဆောက်အအုံတွေကိုကျွန်တော်အရှိန်အဟုန်နဲ့တိဆောက်နေတယ်။ဒါကြောင့်ကျွန်တော်ကအခြေခံအဆောက်အအုံတွေကိုတိဆောက်မှုကိုအတိအကထားတဲ့အတွက်ဒီလိုကျွန်တော်ပြောင်းလိုက်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။အဲ့ဒါလိုပြောင်းလိုက်ပြီးလိုက်တဲ့အတွက်ဟလာစိုက်ပျိုးရေးကအတိအကသွားမလားဆိုတော့လေကျွန်တော်မထိခိုက်နိုင်ဘူး
။ပါဝင်ဆွေးနွေးခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကတော့အခုလိုပြောပါတယ်
။ဒီဟာတော့ဟိုတတ်အပ်ပြောလို့တော့ညာဘူးပေါ့ကွယ်။သူတို့လည်းသူတို့ဖြစ်နိုင်ခြေရှိတဲ့အပေါ်မှာသူတို့ပြောကြတာပေါ့။ယူဆချက်ကတော့အခုတော့အဓိကကသူကဒီ climate change ဆိုတာကိုနည်းနည်းလေးဟိုသတိပြုစေချင်လို့ဟိုမတို့ကဆွေးနွေးကြည့်တာလေဘာကြောင့်လဲဆိုတော့ဒီတိဆောက်ရေးလုပ်ငန်းတွေဆိုတာကတော့ဟိုနိုင်ငံတကာနိုင်ငံမှာလိုအပ်ချက်တော့တို့တိုင်းပြည်တော့ပိုလိုတာပေါ့သို့တော်လည်းပဲဒီနိုင်ငံတော် budget ခွဲဝေမှုမှာဒီတစ်ခုတည်းနဲ့မှမဟုတ်ဘူးနော်အခြား sector တွေအများကြီးရှိတယ်ဒါကြောင့်မလို့ဒါလေးအပေါ်မှာပဲအခြေပြုပြီးတော့စဉ်းစားတာတဲ့ခဏဆုံးပဲဆိုပေါ့နော်အဲ့လိုစဉ်းစားတာပို့ပြီးတော့ပြည်စုံကောင်းမလို့ပဲလို့
ဒါနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှာပြည်ထောင်စုအဆင့်တာဝန်ရှိသူကလာရောက်ရှင်းလင်းပြီးမှလွှတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ်ခင်ဗျာ